Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ VOA American တန်တမာပိုင်းစီစဉ်တဲ့2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေမနက်ခင်းတန်လစီစဉ်တွေကို Washington မြို့တော် DC ကနေပြီးတော့လိုင်းလိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကျော်လွန်မအခုမနက်ခင်းစီစဉ်ကိုတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းကတော့သမ္မတ Trump ကမီဒီယာသတင်းမီဒီယာတွေပေါ်တိုက်ခိုက်နေတာကိုအမေရိကန်သတင်းစာတိုက်300ကျော်ကကြာသပတေးနေ့မှာတုံ့ပြန်ခဲ့ကြပါတယ်။အီရန်အရေးအာရုံစိုက်လို့ဆောင်မဲ့အဖွဲ့တစ်ခုကိုအမေရိကန်နိုင်ငံရဲ့ဌာနကဖွဲ့စည်းလိုက်ပါပြီ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာနေပြည်တော်မှာမနေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်တိတ်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာ။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေနားဆင်ကြပြီးဆက်ပြီးတော့ကြားရမယ့်အထက်မှာဆိုရင်တော့
Maybe some people in the world you might have a clear conscience about efforts towards peace.
ဒါကရခိုင်ပြည်နယ်ကဂျပ်ဖက်မှုတွေစုံစမ်းစစ်ဆေးလုပ်တဲ့အခါမှာဘက်မလိုက်ဖက်နဲ့ကြားနေပြီးတော့တင်ပြတော့ပါမယ်လို့ကွန်ရှင်ရဲ့ဥက္ကဋ္ဌကပြောခဲ့တာပါ။ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်သူတချို့ကိုအမေရိကန်ကဗီဇာကန့်သတ်ချက်တွေလုပ်တဲ့အကြောင်းအမေရိကန်သမ္မတနဲ့သတင်းမီဒီယာတွေကြားတင်မှမှုတွေတုံ့ပြန်လာနေတဲ့အကြောင်းနဲ့အမေရိကန်ဂျပ်ဖက်ရွေးကောက်ပွဲအကြိုကာလစတဲ့အကြောင်းအရာတွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်စီစဉ်နေမှာဆိုလို့ရှိရင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုကျော်သိန်းတို့ကပြညာပါကြပါလိမ့်မယ်ခင်ဗျာ
။သတင်းမီဒီယာအဖွဲ့အစည်းတွေပေါ်သမ္မတဒေါ်နယ်ထရမ့်ကမကြာခဏတိုက်ခိုက်ပုတ်ခတ်နေတာတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံအတွင်းကရာနဲ့ချီတဲ့သတင်းမီဒီယာတွေဟာတစ်ခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ကြာသပတေးနေ့ကတင်းကြီးတင်းကျပ်ထဲညှိနှိုင်းပြီးသတင်းမီဒီယာလွတ်လပ်ခွင့်ကိုခုခံကာကွယ်တာကာကွယ်တဲ့အနေနဲ့မီဒီယာသမားတွေအကြတင့်မှမှုတွေရှိနေတဲ့ဟာကိုခုခံကာကွယ်ခဲ့ကြပါတယ်နိုင်ငံအတွင်းလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေဆက်လက်တရှိရေးကိုထောက်ခံအားပေးတဲ့အနေနဲ့သတင်းစာတိုက်အကြီးအသေးစုစုပေါင်း350ခန်းလောက်ကတူညီတဲ့အရေးတာအော်ဘော်တွေကိုတနေ့တည်းမှာရေးသားထုတ်ဝေခဲ့ကြတာပါမီဒီယာဌာနတွေဟာသတင်းအထုတွေကိုထုတ်လွှင့်နေတယ်မီဒီယာဟာအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်တယ်ဆိုပြီးသမ္မတထရန့်ကအချင်းချင်းပုတ်ခတ်ပြောဆိုခဲ့တာပါအထူးရောင်သတင်းဌာနတွေဟာအတိုက်ခံပါတီဖြစ်တယ်ဆိုပြီးတော့လဲသမ္မတထရန့်ကမနေ့က Twitter လူမှုကွန်ရက်ကနေရေးသားခဲ့ပါတယ်သမ္မတရဲ့မီဒီယာအပေါ်တိုက်ခတ်မှုတွေကိုစတင်တဲ့ campaign တွေကိုတော့ The Boston Globe သတင်းစာတိုက်ကြီးကဥဆောင်ပြုလုပ်ခဲ့တာဖြစ်ပြီးထွက်ပေါ်လာတဲ့ရလဒ်တွေကိုသူတို့အနေနဲ့တင်ဆက်ထားကြောင်းလဲပြောပါတယ်သတင်းစာတိုက်တိုင်းကသူတို့တိုက်အသီးသီးရဲ့အရီတာအော်ဘော်ကိုရောင်ပြန်ဟတ်စေတဲ့အမြင်သဘောထားတွေကိုရေးသားခဲ့ကြတာပါသတင်းမီဒီယာလွတ်လပ်ခွင့်ကိုသမ္မတထရန့်အနေနဲ့အစဉ်တစိုက်တိုက်ခတ်ခဲ့ကြောင်းသတင်းမီဒီယာဟာပြည်သူရန်သူဖြစ်တယ်လို့ကင်မွတ်တာခေါ်ဆိုခြင်းဟာအမေရိကန်မဆန်တဲ့အပြင်ရာဇဝတ်နှစ်ခုလောက်တရှိခဲ့တဲ့နိုင်ငံသားဆိုင်ရာသဘောတူညီချက်ကိုအန်တရာယ်ပြုနေတဲ့ချင်းချမှုဖြစ်ကြောင်း The Boston Globe သတင်းစာအက်ဒီတာအပေါ်မှာရေးသားထားပါတယ်
။သမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုထိတဲ့ရင်ဆိုင်ရတဲ့တခြားလူတွေကိုပဇက်ပိတ်သွားအောင်လုပ်ချင်တာကြောင့်သူ့ရဲ့လူမျိုးရင်းဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းဒီပြုချက် Security Clearance ကိုပြန်ပြီးပြဖြတ်လိုက်တာဖြစ်တယ်လို့ယုံကြည်တဲ့ကြောင်း CIA ညွှန်ကြားရေးမှူးဟောင်း John Brennan ကပြောပါတယ်။The New York Times သတင်းစာမှာကြာသပတေးကဖော်ပြထားတဲ့သူ့ရဲ့ထင်မြင်ယူဆချက်ဆောင်းပါးမှာ Mr. Brennan ကအဲ့လိုပြောထားတာပါ Trump ဟာသူ့ကိုယ်သူနဲ့သူ့နောက်အနီးကပ်လူတွေကိုကောက်ဝဲဖို့ပိုးပြီးအသေးအံလှုပ်လာတယ်ဆိုတာထင်ရှားကြောင်းဒါကြောင့်လဲသူ့ရဲ့လူမျိုးရင်းဆိုင်ရာနောက်ဆုံးရဆိုရင်ကင်းရှင်းကြောင်းအတည်ပြုချက်ကိုပြန်ပယ်ဖြတ်ပစ်ဖို့နိုင်ငံရေးပြည်ရောကနဲ့ဆုံးဖြတ်ချက်ချတာဖြစ်ကြောင်း Mr. Brennan ကရေးထားပါတယ် Mr. Brennan ဟာသမ္မတဟောင်းဘရာက်ဥဘာမာရဲ့ဒုတိယကျင်းသမ္မတတက်တန်းတွင်2023ခုနှစ်ကနေ2018ခုနှစ်အထိ CIA ညွှန်ကြားရေးမှူးဖြစ်ခဲ့သူပါသမ္မတဆမ်ကပြောတဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသူရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားအကြားပူးပေါင်းလို့ဆောင်မှုမရှိဘူးဆိုတာဟာစကားအဖြစ်ပြောရရင်အတိတ်ပဲမဲ့စကားပဲလို့မစ္စတာဘရန်နန်ကပြောပါတယ်။မစ္စတာဘရန်နန်ဟာသမ္မတထရမ့်ကိုမကြကနာဆိုသလိုပဲအပြင်းထန်ဝေဖန်ပြောဆိုသူဖြစ်ပါတယ်
။အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးရကခန့်အပ်တောင်းဖို့ပြစ်ခံရသူကသူတို့အဖွဲ့အနေနဲ့နျူကလ িয়ার လက်နက်အကြမ်းဖက်မှုနဲ့အမေရိကန်နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းထားခြင်းဆိုင်ရာအီရန်အစိုးရရဲ့အပြုတ်မှုသဘောထားတွေကြောင်းလဲလာအောင်လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်။အီရန်အရေးဥဆောင်လုပ်ကိုင်ဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကခန့်အပ်တာဝန်ပေးခြင်းခံရတဲ့ဘရိုင်ယန်ဟုတ်ကနိုင်ငံသားဌာနမှာကြာသပတေးနေ့ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီအဖွဲ့ကတော့ Iran Action Group IAG အီရန်အရေးဆောင်ရွက်မဲ့အဖွဲ့လို့အမည်ပေးထားပါတယ်။မေလအတွင်းဝန်ကြီးပွန်ပေယိုတင်ပြခဲ့တဲ့အီရန်ဆိုင်ရာလုပ်ငန်းစဉ်တွေကအီရန်ရဲ့ပြုတ်မှုဆက်ဆံပုံနဲ့ဆိုင်တဲ့ကန္တာ12ခုကို Iran a year song Yama appointed in a diga and salus on Dama Pichang Brand Hook up Yavale. Iran and in a nuclear and a disaw is in a cellar looks on it. A jumper long and ago, bamboo benira, ne, do so ya, American and Dario, Ubrin and New Chemishibe, Pansy Tin Taintarek Isarigo, through appointed in a Uzabi song of Dama Pichangle, Brian Hook up Yavale. Iranara thrown in a nuclear and a disaw for Chusa song in a gemishidlo, a jumper long and ago, top and benirale. လုံးနေခြင်းမရှိကြောင်းအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထားတယ်ဆိုတာမှလည်းအမျိုးသားလူမျိုးရေးဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့အတွက်ဖြစ်ကြောင်းပြန်လည်တုံ့ပြန်ပါတယ်။နိုင်ငံသားရေးဌာနမှာမူဝါဒချမှတ်ရေးညွှန်ကြားရေးမှုအဖြစ်2018ခုနှစ်ခရီးကစတင်ထောင်ထမ်းဆောင်ခဲ့တဲ့ဘရိုင်ယန်ဟုတ်ကအီရန်အရေးဆောင်ရွက်မဲ့အဖွဲ့အတွက်အမြဲတမ်းဝန်ထမ်းနေမကြခင်မှာခန့်အသက်မှာဖြစ်
အခုလိုထပ်ပြီးတိုက်ခိုက်တာပါတိုက်ခိုက်မှုနှစ်ခုစလုံးအောင်သူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကကြေညာထားပါတယ်ဂျာတာဘရီနီကတိုက်ခိုက်မှုမှာအထူးကံဘုံခွဲသူ၄ဦးလည်းပါတယ်လို့အာဖဂန်ပြည်ထောင်ဝင်ကြီးရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူဘာဟာမာကဗီဒီယိုကိုပြောပါတယ်ဘုံခွဲသူတူကကိုကူကိုပေါက်ခွဲတိုက်ခိုက်ပြီးနောက်သုံးဦးကတော့လူညိုရင်တပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတည်ဆုံသွားတယ်လို့သူကပြောပါတယ်ရှင်းလင်းရေးစစ်ဆင်မှုအတွင်းအာဖဂန်လူညိုရင်တပ်ဖွဲ့ဝင်၃ဦးဒဏ်ရာရသွားပေမဲ့အခြားသားတယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့လည်းသူကပြောပါတယ်ဘူဒူနီတို့ကတော့ကာဘူးမြို့တော်ရှိရတဲ့အများစုနေထိုင်တဲ့အပိုင်းကမော်ဦးဂယ်ရီမီကျောင်းမှာအထေကံဘုံခွဲတာကြောင့်လူ34ယောက်ထဲမှနေတည်ဆုံးခဲ့ရတာပါ။ကျောင်းသားတွေတက္ကသိုလ်ဝင်စာမေးပွဲဖြစ်ဆိုနေချိန်တွင်အထေကံဘုံခွဲတိုက်ခိုက်ခံရတာဖြစ်ပြီးအာဖဂန်တာလီဘန်တွေကတော့သူတို့နဲ့အထိတိုက်ခိုက်မှုဘာမှမဆိုင်ဘူးလို့ညင်ထားပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ပိုင်းဖိုမီတာ40 kHz 9633ညာပိုင်းဒိုမီတာ48 kHz 6653ညာနဲ့ဒုတိယနာရီဝက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေပါမယ
်။ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အရေးအတွက်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကသူတို့ရဲ့လုပ်ငန်းစဉ်ဟာတစုံတစ်ယောက်ကိုပြည်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကကြားတော်ရင်းနေမှာပြောပါတယ်။ကော်မရှင်ရဲ့လုပ်ငန်းစီစဉ်တဲ့လုပ်ငန်းတာဝန်တတ်မှတ်ချက်တွေကြောင်းနေပြည်တော်မှာကျင်းပတဲ့ဒဏ္ဍာရီရှင်းလင်းပွဲမှာအဲဒီလိုပြောကြားလိုက်တာပါ။ရခိုင်ပြည်နယ်မှာအာဆာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းရမှာလူ့ခွင့်ရေးချိုးဖောက်တာတွေရှိခဲ့ကြောင်းဆွဆဲချက်တွေအပေါ်စစ်ဆေးနိုင်မှုအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာမြန်မာအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကော်မရှင်အနေနဲ့ဆွဆဲထားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူမှုရှိစေဖို့အတွက်စုံစမ်းစစ်ဆေးပြီးရခိုင်ပြည်နယ်ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုရှိစေရေးတို့အတွက်အကြံပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကော်မရှင်ရဲ့အစီအကံစားနဲ့အကြံပြုချက်တွေကိုတစ်နှစ်အတွင်းမှာနိုင်ငံတော်တမရထံကိုတင်ပြရမှာဖြစ်ပါတယ်။
မြန်မာကျပ်ငွေဟာအမေရိကန်ဒေါ်လာငွေနဲ့လဲလှယ်လာမှာဂျာတာဘီနီကဈေးပိချိန်အထိတန်ဖိုးဆက်ကျဆင်းနေပြီးဒေါ်လာကို1530ကျော်ပတ်ဝန်းကျင်အထိရောက်နေပါတယ်။ဒီအချိန်လေးကိုထိသိမ်းနိုင်ဖို့အတွက်ဘိုဟိုဘန်ကဒေါ်လာ၄သန်းအထိဈေးကွက်ထက်ကိုထုတ်ရောင်းပေးထားပါတယ်။အရင်ကာလကပုံမှန်အားဖြင့်ဆိုရင်တစ်ရက်ကိုဒေါ်လာ3သိန်းပဲဘိုဟိုဘန်ကဈေးကွက်ထက်ကိုထုတ်ရောင်းပေးတာပါ။ဒါပေမဲ့လည်းအဲ့ဒီဒေါ်လာ၄သန်းဆိုတဲ့ငွေပမာဏတော့မှပဲတိတ်ကိုတိောက်ွယ်မရှိဘူးလို့သုံးသပ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေလေ့လာသူတွေလည်းရှိပါတယ်။ဒေါ်လာနဲ့လဲလှယ်တာမှာမြန်မာငွေတန်ဖိုးစရိုက်ကျဆင်းနေတာရဲ့နောက်ဆက်တွဲရိုက်ခတ်မှုအဖြစ်အထူးသဖြင့်တော့လူလူများရစုကြီးနေစဉ်ဝယ်ယူစားသုံးနေရတဲ့ကုန်စည်တွေဈေးပိုတက်လာမလားဆိုတဲ့စိုးရိမ်ချက်တွေကလည်းလူလူကြားမှာဒေါ်လေးမြင်မာနေပါတယ်။တာဝန်ရှိသူတွေဘက်ကတော့လူလူရဲ့အဲ့ဒီစိုးရိမ်ချက်တွေရောပါတက်တာတော့အောင်အထူးတလဲထုတ်ပြန်ပြောဆိုတာမျိုးဘယ်လိုအခြေအနေရောက်ရင်ဘာတွေလုပ်မယ်လို့အတိအသေးပြောဆိုတာမျိုးအခုချိန်ထိအတိအကျမတွေ့ရသေးပါဘူး။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ရုံညွှန်ကြားရေးမှူးချုပ်ဦးစောတေကတော့လေရှိအခြေအနေနဲ့ပတ်သက်ပြီးထိပ်ပိုင်းတာဝန်ရှိသူတွေစီကိုအကြံဉာဏ်ပေးပို့တာတွေလက်ခံရရှိနေပြီးတော့သမ္မတနိုင်ငံတော်အတမင်ငံပုဂ္ဂိုလ်နဲ့စီးပွားရေးပိုင်းတာဝန်ရှိသူတို့အကောင်အဆုံးညှိနှိုင်းပူးပေါင်းဆောင်ရွက်နေတယ်လို့ဂျာတာဘီနီကပြည်တွင်းသတင်းမီဒီယာတချို့ကိုဖြေဆိုထားပါတယ
်။မြန်မာနိုင်ငံအတွင်းမုန်တရားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ချီတာကိုဟန်တာမဲ့အစီအစဉ်တစ်ခုကို Facebook လူမှုကွန်ရက်ကုမ္ပဏီကပုံထုံးနဲ့နောက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။Facebook ကတဆင့်အမုန်တရားတွေပြန်ပွားအောင်လှုပ်ဆောင်ခဲ့တာကြောင့်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျလွန်းတဲ့အကြမ်းဖက်မှုတွေပိုဆိုးသွားစေခဲ့တယ်လို့ American ခြေဆိုင် The Bloomberg သတင်းမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုပိုပြီးသိရှိနိုင်အောင် Facebook ကဝန်ထမ်းတွေမြန်မာနိုင်ငံကိုတွားရောက်လေ့လာခဲ့တယ်လို့ company ရဲ့ blog post မှာလည်းဖော်ပြထားပါတယ်။ဒါ့အပြင် Facebook ပေါ်တင်တဲ့အကြောင်းအရာတွေကိုပြန်လည်ဆန်းစစ်နိုင်ရေးအတွက်မြန်မာစကားကြွမ်းကျင်သူဝန်ထမ်း60ကိုခန့်အပ်ထားပြီးဖြစ်ကြောင်းနဲ့နှစ်ကုန်ပိုင်းမှာ
တရားအထိတိုးချဲ့ခံသွားဖို့စီစဉ်ထားကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးပြဿနာတွေမှာ
အာတီဖီရှယ်အင်တယ်လီဂျင့်စ်AIနည်းပညာကိုအသုံးပြုပြီးငါးစက်နှစ်ရာခိုင်နှုန်းကိုကြိုတင်ဖယ်ရှားပစ်နိုင်ခဲ့တယ်လို့လည်းဖေ့စ်ဘွတ်ကပြောပါတယ်။ဒါပေမဲ့ဒီနည်းပညာဟာပိုပြီးကောင်းမွန်ဖို့အများကြီးပြင်ဆင်စရာတွေရှိနေသေးပြီးတိမ်မွေ့နေတဲ့ကွဲပြားမှုတွေကိုသိရှိနိုင်ရတဲ့အတွက်ဆယ်နှစ်လောက်အချိန်ယူရအောင်မယ်လို့ဖေ့စ်ဘွတ်အကြီးအကဲမတ်ဇာကာဘတ်ကပြောပါတယ်ခင် ဒီမှာအသက်93နှစ်ရှိပြီဖြစ်ပြီးအသက်မဆုံးငယ်လေးမှာအသက်ကထောက်ကူပြမှုနဲ့ခဏနေသွားရသေးတယ်ဆိုတဲ့သတင်းထွက်ထားပါတယ်။ ဘာရာဒီယာ ဂျနတာ BJP ပါတီကဟိန္ဒူအမျိုးသားရေးဝါဒီဒူးဖြစ်သူဖာရှ်ပါရီဟာ1996ခုနှစ်က13ရက်ကြာတစ်ချိန် 1998ခုနှစ်က1999ခုအထိ17လကြာတစ်ချိန်အဲဒီနောက် 1999ခုနှစ်ကနေ2004ခုနှစ်ထိ9နှစ်တန်တန်တစ်ချိန်စုစုပေါင်းအိန္ဒိယဦးညွှန်းဖြစ်3ချိန်ထမ်းဆောင်မှုပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စောင့်ဝင်လိုက်တဲ့ကိုချောတိန်တို့ကကြီးညာခဲ့ကြတာပါ။အခုတော့သတင်းစွာတွေကိုတင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကဖြစ်ပွားခဲ့တဲ့ကျန်းဖက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုကိုမြန်မာအစိုးရကပြီးခဲ့တဲ့လတုန်းကဖွဲ့စည်းခဲ့ပြီးတော ကြည့်ကြ အောင်ပါ ပြီးခဲ့တဲ့ နှစ်တုန်းက ရခိုင်ပြည်နယ်မြောက်ပိုင်း မှာဖြစ်ခဲ့တဲ့ ကြမ်းဖက်မှုတွေအတွင်း မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေ ထဲထဲဝင်ဝင် ပါဝင်ပတ်သက်ခဲ့တဲ့ ဆိုတဲ့ ကိစ္စနဲ့ ပတ်သက်လို့ စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာ ဗက်မလိုက်ဖဲ ဂျားနေပြီးတော့ လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်း ဖိလစ်ပိုင် တန်တမန် Rosario Manolo ကသတင်းစာရှင်းလင်းပွဲမှာ မနေ့တုန်းကပြောခဲ့ပါလေ
Maybe some people in the world may not have ရင်းကြေးကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့သူပန်ခုတွေနဲ့ပတ်သက်လို့ကဘာပေါ်ကတချို့လူတွေကလက်ပြတတ်နှရှိပုံမရပါဘူးသူတို့တွေဟာစပြီးစဉ်းစားကြတဲ့ကဖက်လို့ဖြစ်စီးသဘောမျိုးနဲ့ပါကျွန်မတည်တည်ချာချာပြောနိုင်တာကတော့ကျွန်မတို့ဟာအနှောင့်ဖွဲ့ကင်းရင်းလွတ်လွတ်လပ်လပ်နဲ့လှုပ်ဆောင်ကြမယ်ဘယ်လိုက်မှုလဲမရှိပဲဂျားနေပြီးတော့လှုပ်ဆောင်ကြမယ်ဆိုတာပါပဲဘာကြောင့်လဲဆိုတော့
commission ma okkhata tawin yu tha da ba yakhan pin ne twin phit pwa ka de chan phat mu de ne patat lo yong chi sait sa ya bi lo lwat lat de song san mu de lou saw mu kula tamaka lun nyoe kaun si ka tai twon ka bi de naw pai myama soa ka di commission go pi ka de la goun mai ma phwe si ka da ba di commission ne ma apwe win tu u phit pa win tu naw tu ka do kula tamaka san ya japan nai ngan tan ma haw kenzo oshima ba tu ka yakhan pin ne ye pyatana de go
With the whole aim of bringing more balance.
Yuezer Kulumaro, Pubi Nanya Dadashiang, Chelade, Pubi Pizong, Lopuba, Eramale, Mabi Durio, Nangaga, Diamond Kulungaba, Tetanago, Bubi the Bob, Nale Lame, Tetanaya Nogama, Bari Sidele, Belu, a John Chedri Sidele, Tetanapi Boyare, Chigan, John Jinuga, Barile, Sarari, Bubi Nal Lavaline.
ဒါမှမပဲမြန်မာဆွေရကဂျင်နရီကိုတိုးတက်ကောင်းမွန်ဘယ်လိုလုပ်မလဲဆိုတဲ့လမ်းကိုရှာနိုင်မှာပါလွတ်တော်စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်တုန်းကအကြံဖက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေစီကိုခရီးထွက်တဲ့အခါစစ်တပ်ကလုံခြုံရေးအကူအညီပေးပါလိမ့်မယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုကော်မရှင်အဖွဲ့ဝင်တွေတွားမယ်မတွားဘူးဆ ါတယ်ဒီကော်မရှင်နဲ့မှာမြန်မာနိုင်ငံဘက်ကပါဝင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ပမောက္ခဒေါက်တာအောင်ထွန်းသက်တို့ဖြစ်ပါတယ် ီကော်မရှင်ဖွဲ့ဝင်တွေဟာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့နေပြည်တော်မှာပို့တခုနဲ့ကတွေ့ဆုံခဲ့ကြပြီးကော်မရှင်အတွက်ထောက်ကူပြုမဲ့အတွင်းရေးမှုယုံအဖွဲ့ဖွဲ့စည်းရေးနဲ့ကော်မရှင်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်။သောရဆင်များရှင်ကျွန်တော်မှာတင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့ကျွန်တော်သားကိုစယ်ရီကတိုက်တွန်းလိုက်တဲ့အတွက်တွတ်တော်တွင်တင်ရယူခွင့်အပေါ်မိကုန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တွတ်တော်ထဲမှာကိုစယ်ရီရဲ့အပြုမူဆောင်ရွက်ချက်တွေကိုအနည်းငယ်စောင့်ကြည့်တင်ရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစယ်ရီအပေါ်မီဒီယာတွေကစောင့်ကြည့်ပြီးတင်ဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်နေတာပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေလာစီစဉ်ကဆင်ဆိုပါရစေ
။အခုတော့နိုင်ငံကသတင်းတပုတ်ကိုဆက်ပြီးတော့တင်ပြကြပါမယ်။ American သမ္မတ Donald Trump ကသတင်းမီဒီယာတွေဟာပြည်သူလူထုရဲ့ရန်သူဖြစ်တယ်လို့အကြိမ်ကြိမ်ပြောလို့ရှိပါတယ်။သတင်းမီဒီယာတွေဟာအနည်းငယ်ရှိပြီးတော့ဆက်ဆုပ်ဖွယ်ကောင်းတဲ့အရာဖြစ်တဲ့ပြင်စစ်ဖြစ်နိုင်တဲ့အထိလဲရှိတယ်ဆိုပြီးတော့သမ္မတထောင်ကဆွဆွဲထားတာပါဒါကြောင့်လဲအဲ့လိုသမ္မတရဲ့အနေနဲ့ရှိတဲ့ဆွဆွဲပြောဆိုမှုတွေဟာဆက်ပြီးတော့လက်ခံဖို့မတင်တော်တော့ဘူးဆိုပြီးတော့အမေရိကန်သတင်းဌာနတွေကတုံ့ပြန်လာနေကြပါပြီတချို့သတင်းဌာနတွေကတော့အရင်ဆုံးကမလုတ်ခဲ့ဘူးတဲ့ပုံစံမျိုးနဲ့အဲ့ဒါတွေချင်းချင်းတိုင်ပင်ညီတိုင်းပြီးတော့လက်တုံ့ပြန်မှုပြင်ဆင်နေကြတာပါဒီအကြောင်း VOA အင်ပီရိုသတင်းတော့စတီဖာမင်ရဲ့သတင်းပေးပို့ချက်ကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုထောက်ခံသူတွေသာတက်ရောက်တဲ့နိုင်ငံရေးဟောပြောပွဲတိုင်းမှာသတင်းမီဒီယာတွေကိုပြင်းထန်စွာပုတ်ခတ်ပြောဆိုလေးရှိပါလေ
။ The only negative stories from the fakers back there.
ဒီခါမှလည်းမရှိနေတဲ့သတင်းဌာနတွေဟာစန့်ကျင်ဘဲအတုအယောင်သတင်းတွေကိုလွှင့်နေသူတွေဖြစ်ပါတယ်လို့သမ္မတထရမ့်ကပြောသွားတာပါ။အမေရိကန်သတင်းမီဒီယာဌာနကြီးအတော်များများကညတ်တစွာပြစ်မှုဆက်ဆံခြင်းမရှိဘူးလို့သမ္မတကရောအစိုးရအဖွဲ့အတွင်းကသူတွေကပါပြောနေကြတာပါ။သမ္မတကသူတို့အပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဟာလုပ်ငန်းသဘောအရလက်ခံရမယ့်ကိစ္စဖြစ်ပေမဲ့ပြည်သူရန်သူအဖြစ်ကင်မွတ်တတ်တာကတော့ဘလို့မှလက်ခံလို့မရဘူးလို့သတင်းတောက်အများစုကယူဆနေကြပါတယ်။မကြသေးခင်ကပြုလုပ်တဲ့အင်ပီရိုသတင်းတောက်ရှင်းလင်းပွဲအတွင်း CNN သတင်းတောက် Jim Acosta နဲ့အင်ပီရိုပြောခွင့်ရ Sarah Huckabee Sanders တို့အကြားအပြန်အလှန်ညှဉ်းပန်းမှုဖြစ်ခဲ့တဲ့ကိစ္စဟာသတင်းတောက်ဒီဘက်ကဒီကိစ္စအပေါ်စိတ်ပြက်နေမှုကိုပိုပြီးသိတာစေခဲ့ပါတယ်
။ I think it would be a good thing if you were to say right hereat this briefing that's the press the people who are gathered in this room right now
အခုဒီအင်ပြူတော်သတင်းစာရှင်းလင်းပွဲလုပ်တဲ့ခမရဲကိုနေ့စဉ်လာပြီးသတင်းယူနေတဲ့သူတွေအစောပိုင်းကခမရခေါ်ထုတ်ခဲ့တဲ့အစိုးရအရာရှိတွေကိုမေးခွန်းတွေမေးနေတဲ့သူတွေဟာပြည်သူ့ရန်သူမဟုတ်ဘူးဆိုတော့ခမရအနေနဲ့ဒီနေရာမှာရှင်းရှင်းလင်းလင်းပြောလာရင်ကောင်းမယ်ထင်တယ်အဲ့လောက်တော့ခမရအနေနဲ့ကျွန်တော်တို့တွေပြောပြသင့်ပါတယ
် President has made his position known I also think it's ironic I'm trying to answer
အင်ပြူတော်ပြောခွင့်ရ Sarah Sanders အနေနဲ့ဒီကိစ္စကိုရှင်းလင်းစွာပြောကြားပေးဖို့စီနန်သတင်းတောက် Jim Acosta ကအကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အင်ပြူရောပြောခွင့်ရကအဲ့ဒီတောင်းဆိုတဲ့အတိုင်းမပြောခဲ့တဲ့အပြင်သတင်းဌာနတွေကတမရနဲ့အစိုးရအဖွဲ့ကိုဘလို့တိုက်ခိုက်တယ်ဆိုတာနဲ့သူမကိုယ်တိုင်လည်းပုဂ္ဂိုလ်ရေးရဘလောက်အထိတိုက်ခိုက်ခံခဲ့ရတယ်ဆိုတာတွေကိုပြန်လည်ဖြေကြားခဲ့ပါတယ်။တမရနဲ့သတင်းမီဒီယာအကြားတင်းမာမှုတွေဖြစ်ပေါ်နေတဲ့အပေါ် George Washington တက္ကသိုလ်က Francis Snow ကလည်းအခုလိုပြောပါတယ
်။ I have covered White Houses myself I've watched this for a very long timeI have never seen and I cannot imagine a situation where there
ကျွန်တော်လည်းအင်ပြူရောမှာသတင်းတောက်ဖြစ်လှုပ်ခုပါတယ်ဒီကိစ္စကိုကျွန်တော်အတော်ကြာကြာစောင့်ကြည့်ခဲ့ပါတယ်အခုလိုသမ္မတနဲ့သတင်းမီဒီယာအုပ်စုကြားမှာအခုလောက်တင်းမာပြီးရန်လိုတဲ့အပြုအမူမျိုးတခါမှမတွေ့ဘူးပါဘူးအများစုဟာသမ္မတဘက်ကစပြီးတိုက်ခိုက်တာတွေဖြစ်နေပါတယ
်ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေဘက်ကလည်းလက်တုံ့ပြန်လာကြပါပြီနိုင်ငံတော်ကသတင်းစာတိုက်300ကျော်ပါဝင်တဲ့သမ္မတထရမ့်ရဲ့မီဒီယာအပေါ်ပုတ်ကပ်ပြောဆိုမှုတွေကိုကြာသပတေးနေ့မှာပဲတင်းကြီးတညွတ်ထဲလက်တုံ့ပြန်ခဲ့ကြပါတယ်သတင်းစာလွတ်လပ်ခွင့်အပေါ်ညှပ်ပတ်တဲ့နည်းတွေနဲ့ဖိနှိပ်နေတာတွေကိုတွန်းလှန်မယ်လို့ကြေညာထားတဲ့မနေ့ကလှုပ်ရှားမှုကိုတော့ Boston Globe သတင်းစာကြီးကဥဆောင်ပြုလုပ်ခဲ့တာပါဒီအစီအစဉ်မှာပါဝင်တဲ့သတင်းစာတိုက်တိုင်းကသမ္မတရဲ့မီဒီယာအပေါ်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့ Editor အပေါ်အသီးသီးကိုတနေ့တည်းမှာတပြိုင်တည်းရေးသားထုတ်ဝေခဲ့ကြတာပါတချို့သတင်းစာတိုက်တွေကသူတို့ရဲ့နိုင်ငံရေးအယူအဆအပေါ်အခြေခံပြီး ြင်းထန်စွာရေးသားကြတဲ့သူတွေရှိသလိုတချို့တိုက်တွေကတော့သူတို့တိုက်အသီးသီးရဲ့စံတန်ဖိုးနဲ့အညီရေးသားခဲ့ကြတဲ့သူတွေလည်းပါဝင်ပါတယ်။ဒါပေမဲ့မီဒီယာအပေါ်ဝေဖန်သူတချို့ကတော့အများပြည်သူကသတင်းမီဒီယာအပေါ်ယုံကြည်မှုအနေအဆုံးအဆင့်ကိုရောက်နေတဲ့အချိန်မှာအခုလိုလုပ်တဲ့ကိစ္စအတွက်မီဒီယာတွေဘက်ကသဘောထားမကြည့်ဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။သမရရဲ့လုပ်ရအပေါ်လက်တုံ့ပြန်တဲ့ကိစ္စမှာသတင်းစာတွေနာမကပဲအစိုးရဟာပြည်သူအတွက်ပဲဖြစ်ရမယ်။အများပြည်သူအနေနဲ့အစိုးရရဲ့လှုပ်ဆောင်မှုတွေကိုသိပိုင်ခွင့်ရှိရမယ်ဆိုတဲ့ကိစ္စကိုရေဒီယိုနဲ့ရုပ်သံဌာနတွေအွန်လိုင်းကနေသတင်းတင်ဆက်သူတွေအားလုံးကလည်းအဒီတာအပေါ်အတီးတီးကိုအတန်လွင်တာအွန်လိုင်းမှာတင်ပေးတာတွေလုပ်ပေးကြဖို့ရေဒီယိုတယ်လီဗီရှင်းဒီဂျစ်တယ်သတင်းဌာနများအဖွဲ့ကအဖွဲ့ဝင်ထောက်နေရကြောကိုတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ
ကိုဇော်ဝမ်းလည်းဖြစ်ပါတယ်ဥက္ကအမေရိကန်နဲ့ဆန်တဲ့သတင်းဘုတ်ကိုဆက်ပြီးတော့နားဆင်အောင်ပါပါအမေရိကန်မဲဆန္ဒရှင်ပြည်သူတွေအနေနဲ့အချိန်နောက်3လတောင်မလိုတော့တဲ့ကာလမှာသမရတတန်းဝက်ကာလလွတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးကြတော့မှာဖြစ်ပါတယ်ဒီလွတ်တော်ရွေးကောက်ပွဲတွေဟာတမတ်တော်နဲ့ထရန့်တို့လည်းအပြောင်းလဲတွေဖြစ်ကောင်းဖြစ်လာနိုင်တာပါမကြခင်တုန်းကပြီးဆုံးသွားခဲ့တဲ့ပနာမရွေးကောက်ပွဲတွေနဲ့အထူးရွေးကောက်ပွဲရလဒ်တွေကိုကြည့်လို့ရှိရင်အင်အားအပြည့်နဲ့လှုပ်ရှားလာနေတဲ့ဒီမိုကရက်တွေနဲ့တမတ်ထရန့်ကိုအစင်တစိုက်အားပေးထောက်ခံလာသူတွေအကြမ်းပါဒီနှစ်ဖက်ကွဲပြားနေတဲ့အတိုင်းပြည်ဖြစ်လာမယ့်ဒီဖြစ်လာမယ့်ပုံစံကိုလာမယ့်နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲတွေကဒီနိုင်ငံရေးရအကျိတ်နဲ့ရှင်ပြိုင်မဲ့ပွဲတွေအနေနဲ့ဖြစ်လာတော့မှာပါ view သတင်းတော့ဂျင်မလုံးပြပို့တဲ့သတင်းကို map computer တွေတက်ပြပါလိမ့်မယ
်သမရအယူတော်အပြင်ဘက်မှာဟာတာပြုတ်စာရိုစီအိုဒိုနယ်အပါအဝင်သမရထရန့်ကိုစန့်ကျင်သူတွေစုဝေးပြီးတော့တရုတ်ပြအမှုပညာတွေနဲ့ဆန္ဒပြနေကြတာပ
ါ Let the president know in no uncertain terms that we are alone
Tomorrow ရှင်တန်နေတယ်နိုးကြားနေတယ်ဆိုတာကိုသမရထရန့်ရှင်းရှင်းလင်းလင်းသိစေရပါမယ်ကျမတို့အမြင်ရှိနေမှာပါ
မကြခင်ကကျင်းပခဲ့တဲ့ပနာမရွေးကောက်ပွဲတွေနဲ့အထူးရွေးကောက်ပွဲရလဒ်တွေကိုကြည့်ရင်ဒီမိုကရက်တီဟာထရန့်ဆန့်ကြီးပြတ်သားတဲ့သတင်းစကားတွေသုံးပြီးနိုဝင်ဘာလွတ်တော်ရွေးကောက်ပွဲတွေအတွက်လှုပ်ရှားနေတာကိုတွေ့ရမှာပ
ါ People are standing up they are fighting
ပြည်သူတွေကစက်ပြီးလက်မခံကြတော့ပါဘူးဒီတိုင်းပြည်ကြီးကိုနိုင်ငံရေးနဲ့စီးပွားရေးအရာပြုပြင်ပြောင်းလဲဖို့အားလုံးအတူလက်တွဲပြီးဆောင်ရွက်သွားကြမှာပါ
သမ္မတဒေါ်နယ်ထရန့်ကလည်း Republican တွေရဲ့ကိုစားအပြင်းအထန်မဲဆွယ်လှုပ်ရှားနေပြီးတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာ Democrat တွေအသာစီးရနိုင်တဲ့ဆိုတဲ့ခမန်းချက်တွေအတိုင်းဖြစ်မလာအောင်ကြိုးပမ်းနေပါတယ်
။ America is respected again and America is winning again.
American ပြည်ထောင်စုသားပထမဦးစားပေးဖြစ်ရမယ်ဆိုပြီးဆောင်ရွက်ခဲ့တာကြောင့်အခုဆိုရင်အများယုံကြည်ကိုးစားမှုနဲ့အောင်မြင်မှုတွေပြန်ရလာခဲ့ပါပြီ။
အခုလိုသမ္မတပြောတဲ့အတိုင်းတန်ရောင်လိုက်ပြောသူတွေမှာတော့ Ohio ပြည်နယ် Republican အောက်လွှတ်တော်အမတ် Jim Jordan လည်းပါပါတ
ယ
်။ American တန်ရုံကို Jerusalem ကိုရှေ့တောင်းနိုင်ခဲ့တယ်လို့မြောက်ကိုရီးယားကပြန်ပေးဆွဲထားသူတွေလည်းပြန်လွတ်လာခဲ့ပါပြီ။ဒါရီဟာသမ္မတကြီးရဲ့ခေါင်းဆောင်မှုအောက်မှာဖြစ်လာတာတွေပါ
။တပိပိနဲ့သမ္မတတပ်တန်းဝက်မှာကျင်းပတဲ့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေဟာသမ္မတ Trump ရဲ့ Republican တွေအတွက်စိန်ခေါ်မှုများတဲ့ရွေးကောက်ပွဲဖြစ်တယ်လို့ Bipartisan Policy Center ကလေ့လာသုံးသပ်သူ John Fortier ကပြောပါတယ
် So I think they'll get some of their voters out but I think it's be hard to overcome
သူတို့ထောက်ခံသူတချို့ရော့ကျသွားနိုင်တယ်လို့ကျွန်တော်ထင်တယ်သူတို့ကိုထောက်ခံသူတွေ Democrat တွေဘက်ပါမသွားအောင်လုပ်ဖို့ကလည်းခက်နိုင်ပါတယ်ဆိုတော့ Democrat တွေအောက်လွှတ်တော်ကိုလွှမ်းမိုးလာနိုင်မဲ့တကယ်အခွင့်အလားမှာအပြည့်အဝမလွှမ်းမိုးနိုင်တော့မှအောက်လွှတ်တော်အမတ်တွေကအတော်များများသူတို့ရနိုင်ပါတယ်
နိုဝင်ဘာလွှတ်တော်ရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်တွေအနိုင်ရအောင်သမ္မတ Trump အနေနဲ့အထောက်အကူပေးနိုင်တာမျိုးဖြစ်ကောင်းဖြစ်နိုင်တဲ့အချိန်ထဲမှာပဲသူ့ကြောင့်ပဲ Democrat တွေအသာစီးရသွားတာမျိုးလည်းဖြစ်နိုင်တယ်လို့ Brookings သုတေသနဌာနက John Hudak ကသုံးသပ်ပါတယ
် In many races throughout the country the president's input is likely to be more harmful than good
နိုင်ငံတော်ရှင်ပြိုင်ဝဲတော်တော်များများမှာသမ္မတရဲ့အပြောဆိုတွေကြောင့် Republican ကိုယ်စားလှယ်တွေအကောင့်ထက်အဆိုးပိုကြုံနေရပုံရှိပါတယ်သမ္မတအနေနဲ့ဘယ်ပြည်နဲ့ဘယ်ဒေသလောက်ကိုပဲသွားပြီးမဲဆွယ်လှုပ်ရှားမယ်ဆိုတာမျိုးတတိထားလှုပ်ဆောင်ရင်ပိုကောင်းပါလိမ့်မယ
်လူလူစစ်တမ်းတွေအရထရန့်ကိုထောက်ခံတဲ့အလို့သမားလူထမ်းစာအများပြားဆက်ရှိနေသေးတယ်ဆိုပေမဲ့လည်းအမျိုးသမီးတွေနဲ့စင်ကြေပုံးတွေပြည်သူတွေအတော်များများကတော့ Republican တွေကိုဆက်ပြီးတော့ထောက်ခံမဲ့အခြေအနေမထွေရဘူးလို့လေးလာသုံးသပ်သူ Michael Baron ကပြောပါတယ
် It's clear that a lot of what should we say high education upscale voters of
ညာတဲ့လူကုန်နံမဲဆန္ဒရှင်တွေကြားမှာ Donald Trump နဲ့ Republican Party ပေါ်မှာပြင်းပြင်းထန်ထန်ဆန့်ကျင်မှုတွေအများကြီးရှိနေတာရှင်းပါတယ်။ဒါမဲ့ရွေးကောက်ပွဲမှာမဲပေးဖို့သူတို့တွေဆေးအားထက်သန်နေကြတာပါ
။ပိုပြီးတည်ကြလာတာတခုကတော့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေဟာသမ္မတ Trump ကိုကြိုက်မကြိုက်လူလူဆန္ဒခံယူတဲ့ပွဲတစ်ခုအဖြစ်ပါတီကြီးနဲ့စလုံးကတက်ကြွလှုပ်ရှားသူတွေကရှုမြင်ထားကြတာပဲဖြစ်ပါတယ်ရှင်
။ Mackin ကြီးတွေပြောကြတာပါ။ မချတဲ့ကနေကကျင်းပပြီးစီးသွားခဲ့တဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိဒီမိုကရေစီနည်းလည်းမကျတဲ့အပြင်မတမာမှုတွေနဲ့ပြည့်နေတယ်ဆိုပြီးတော့ဒီလိုလို့ရတဲ့လှုပ်ဆောင်တဲ့နေရာမှာပေါ်ဝင်ပတ်သက်သူတွေအပေါ်မှာပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုအမေရိကန်ဆိုရကချမှတ်လိုက်ပါတယ်ဒါပေမဲ့ဒီလှုပ်ရက်ကဘလောက်ထိထိရောက်မှာလဲဆိုတော့ဒီမိကွန်းထုတ်တာရှိတယ်လို့မျိုးတိုက်ခံတဲ့ရဲ့အနာဂတ်ကလည်းမရေမရာရှိနေတော့မှာပဲဒီကြောင့် VOA သတင်းတော့ Victor Betty's ရဲ့ဆက်သွယ်မြင့်မြင့်ချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်
။ပြီးခဲ့တဲ့လကလုပ်တဲ့ကမ္ဘောဒီးယားယူကော့ပွဲမှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကလွှတ်တော်အမှတ်နေရာ125နေရာသလုံးကိုအနိုင်ရတယ်လို့ကမ္ဘောဒီးယားယူကော့ပွဲကော်မရှင်ကကြေညာထားတာကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အုပ်ချုပ်ရေးနောက်ထပ်5နှစ်တက်တန်းထပ်တိုးသွားပါပြီ။ဇူလိုင်လ29ရက်နေ့ရလုပ်တဲ့ယူကော့ပွဲမှာတိသာထင်ရှားတဲ့တိုက်ခန့်ပါတီတွေမပါသလိုတရားဝင်မှုမရှိဘူးလို့နိုင်ငံတကာလေ့လာသူတွေကပြစ်တင်ရှုတ်ချထားကြပါတယ်။ဒီရွေးကောက်ပွဲကျင်းပဖို့အပေါ်ကြီးနက်မှုမရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကဗိုလ်ထုနေမှာပဲအရေးယူမှုတွေချမှတ်လိုက်ပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီကိုထိခိုက်ပျက်စီးအောင်လှုပ်ဆောင်သူတွေကိုထတ်ထည့်ပြီး2019ခုနှစ်ဒီဇင်ဘာလ6ရက်နေ့ကချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုတိုးချဲ့ချမှတ်လိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကဗိုလ်ထုနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။
The expanded entry restrictions may apply to individuals both within and outside the Cambodian government who are responsible for the
anti-democratic actions taken by the visa cancellation ha July 29 ရက်နေ့ကလုပ်တဲ့အပြစ်အနာစာတွေနဲ့ပြည်နေတဲ့ရွေးကောက်ပွဲမတိုင်ခင်ဒီမိုကရေစီစန့်ကျင်ရေးလုပ်ရက်တွေကိုအထင်အရှားလုပ်ခဲ့ကြတဲ့ Cambodia အစိုးရအဖွဲ့တင်းကလူတွေနဲ့ရောပြည်ပကလူတွေနဲ့ပါအကျုံးဝင်နိုင်ပါတယ်တချို့ဖြစ်ရတယ်မှာဆိုရင်သူတို့ရဲ့အနည်းဆုံးမိသားစုဝင်တွေပါဒီကန့်သက်ချက်တွေနဲ့အကျုံးဝင်နိုင်ပါတယ်။တခြားလွတ်လပ်တဲ့သတင်းမီဒီယာတွေအရက်ဖက်လူမှုအဖွဲ့တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလှုပ်ဆောင်နိုင်ရေးအတားအဆီးမရှိဘဲခွင့်ပြုပြီးတော့အမျိုးသားပြည်လဲတည်မြဲရေးဖြစ်လာဖို့အတွက်လက်တွေ့လုပ်ရက်တွေလှုပ်ဆောင်ဖို့ကမ္ဘောဒီးယားအစိုးရကိုကျမတို့ထပ်ပြီးတောင်းဆိုပါရစေ
။ဒါ့အပြင်ကမ်ဆိုခါနဲ့တခြားနိုင်ငံရဲ့အကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးအတိုက်အခံတွေကိုပိတ်ပင်ကန့်သတ်ထားတာတွေအဆုံးသတ်ဖို့ကိုလည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုထားပါတယ်။ဒီလိုပြည်ဝင်ဗီဇာကန့်သတ်ချက်ကထိရောက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကပြောပါတယ်။ဒီဒီရော်ရော်လုံနိုင်တဲ့တခုတည်းသောအတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကေတင်ရေးပါတီ CNRP ကိုတရားရုံးချုပ်ကပြီးခဲ့တဲ့နှစ်မှာဖျက်သိမ်းကြည့်ခဲ့ပါတယ်။ပါတီခေါင်းဆောင်ကမ်ဆိုခါကိုလည်းနိုင်ငံတော်ပုံကံမှုနဲ့စက်တင်ဘာလကလေးကထောင်ချထားတာပါ။လွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိတဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာအစီအတော်အစဒေသမှာဖြစ်နေကြရွေးကောက်ပွဲပုံစံကိုထင်ဟပ်နေတယ်လို့ဩစတြေးလျနိုင်ငံမိုနော့စ်တက်ကတူကအင်ပါမောခဒေးဗစ်ချန်ဒလာက VOA သတင်းတော့ဗစ်တာဘီတီနဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောပါတယ
် This is a resemble elections held in many parts of Southeast Asia that are even more severe on opposition such as in
Vienna နဲ့ထိုင်းနိုင်ငံတွေမှာလို့အတိုက်ခံတွေကိုဝေးပြိုင်ခွင့်မပြုဘဲပိုပြီးတော့တော့မှပြင်းပြင်းထန်ထန်ဖိနှိပ်တဲ့အစီအတော်အစဒေသတခြားနေရာတော်တော်များများကရွေးကောက်ပွဲတွေနဲ့ဆင်တူပါတယ်လွတ်လပ်မျှတမှုမရှိတဲ့ရွေးကောက်ပွဲလှုပ်တာကအရှိတောင်အာရှမှာအလေးထားလို့ဖြစ်လာနေတာပါဒါမှန်တယ်လို့ကျွန်တော်ပြောနေတာမဟုတ်ပါဘူးဒါပေမဲ့ဒါဟာကြဲကြဲပြက်ပြက်ဖြစ်နေတဲ့တွင်ပြင်းလက္ခဏာတစ်ခု
အမေရိကန်ရဲ့အရေးယူလှုပ်ဆောင်ချက်ကရောကမ္ဘောဒီးယားနိုင်ငံရဲ့အပေါ်တက်ရောက်မှုရှိမှလားဆိုတာသူ့အနေနဲ့တော့မသေးကြလာဘူးလို့လည်းပေါမောခချန်ဒလာကပြောသလိုကမ္ဘောဒီးယားတိုက်ခိုက်တွေရဲ့အနာဂတ်နဲ့ပတ်သက်လို့လည်းတိတ်ကြီးအကောင်းမမြင်လာပါဘူးအခုထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင်အများပြားနောက်ဆုံးကျလွတ်မြောက်လာမှာဖြစ်ပြီးနိုင်ငံအာဏာအားလုံးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ဝန်ကြီးချုပ်ကိုရင်ဆိုင်ဖို့ကြောက်ရွံ့ကြလိမ့်မယ်လို့ပေါမောခချန်ဒလာကမြင်ပါတယ်။အတိုက်ခံတွေအတွက်လွှတ်တော်တွင်မှအမတ်နေရာတနေရာမှမရှိသလိုအစိုးရကိုထိတဲ့ရင်ဆိုင်နိုင်ဖို့လွှတ်တော်ရဲ့အကာအကွယ်လည်းရှိမနေဘူးလို့ပေါမောခချန်ဒလာကသုံးသပ်ပါတယ်ခင်ဗျာ
။ကိုချိုသိန်းကျေးဇူးတင်ပါတယ်ခင်ဗျာ။အခု VOA အမေရိကန်တန်ရဲ့တောက်ကြနေမနခင်စီစဉ်တွေကိုတော်ရှင်များနားဆင်နေကြတာဖြစ်ပါတယ်။မကြခင်မှာလည်းဒီကြက်မာရေးနဲ့တိုင်းရင်သတင်းလောစီစဉ်တွေကိုထုတ်လွှင့်ပေးတော့မှာပ
ါ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဗျာ view American တံမြန်မာပိုင်းက2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါလေဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဒီ line to meter 3040 48အပြင် line meter 190 kHz 1595တို့ကနေပြီးတော့တို့ချက်ထုတ်လွှင့်ပေးနေတယ်လို့မျိုး view Facebook ဆောင်ရွက်တာကနေလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထက်မှာဆိုရင်
ဒီလိုတိုင်းသာစီလုံးမျိုးရေးကိုတိဆောက်နေတယ်ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုပေါ်ရမှုပါဒီမကြမ်းမှဘယ်လိုကနေကြိစားဖြစ်လဲတနည်းအားဖြင့်အတိုင်းတိုင်းဆိုင်ဆိုင်နဲ့လုပ်တာဖြစ်တယ်
ဒီကြောင်ပြေဆိုကတော့တိုင်းရင်သတင်းလွှာအစီအစဉ်မှာမကြခင်ကြားပါလိမ့်မယ်။ကျမ်းမာရေးကဏ္ဍမှာတော့သဘင်မကျွတ်အောင်ဘလို့လုပ်ကြမယ်ဆိုတော့ကိုနားဆင်ကြမှာပါ။အခုတော့မနေ့ခင်းတိုင်းဒေါ်လာတန်စီစဉ်တင်ဆက်ပေးနေတဲ့ American Indian 3နှုန်းဒီကိုနားဆင်ကြပါခင်ဗျာ။
ဒီမင်းတင်ပြမယ့် idiom အသုံးကတော
့ whistle blower
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက whistle whistle ကကျမတို့မြန်မာခေါ် whistle blower blower က blow blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ blower blower ကတော့မှုတ်သူပေါ့ရှင်စကိုက်ခရူရဲ့ဓာတ်ရိုက်အသေးလေးကတော့ whistle ဟုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေကိုအတိပေးနိုင်အောင် whistle တာမှုတ်ပြီးသတိပေးရကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့တဝိုက်အသေးလေးကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုံငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘန္နာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးပြီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးနှင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတင်မလုထိုက်မလုအပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိအသေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီလိုလေအများအားဖြင့်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကို့ကိုပြန်ပြီးတနည်းနဲ့မဲမှအရင်ယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုတယ်လို့တခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေ။အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ။ whistle blower နဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမာမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အတိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အခုတော့ကျမကြီးလည်းရောက်ပါပြီဒီတစ်ပတ်ကျမကြီးကတော့သဘင်ကျွတ်ချင်းအကြောင်းတင်ပြထားပါတယ်လူတွေမျက်နှိုးထားတဲ့သဘင်ဟာပြုပြင်ထိမ့်သိမ့်မှုအားနေတာနဲ့ယောဂါတွေကြောင့်ကျွတ်လစ်ရှိပေမဲ့ကာကွယ်နိုင်တာတွေလည်းရှိတယ်လို့အရေးပြအထူးကုတွေကဆိုကြပါတယ်။ စပင်းကျွတ်တာကိုဘလို့လို့သိနိုင်ပြီးတော့ဘလို့ပြုပြင်ထိန်းသိမ်းမှုအားနည်းတာကြောင့်စပင်းကကျွတ်ရတာလေဘယ်လိုကာကွယ်မှုတွေရှိနိုင်တယ်လဲဆိုတဲ့အကြောင်းမြန်မာနိုင်ငံကရေပြအထုကူဆရာဝန်ကြီးဒေါက်တာစောဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ရေပြအထုကူဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီစပင်းကျွတ်တာကလူတော်တော်များများမှာဖြစ်လေရှိတာပါဆရာနော်အဲ့ဒီခါကျတော့အဲ့စပင်းကျွတ်တဲ့အကြောင်းလေးကိုနည်းနည်းစပြီးတော့ရှင်းပြပေးပါလား
ဟုတ်ပါတယ်စပင်းကျွတ်တာတော့ဒါလူတိုင်းအများကျွန်တော်တို့ထားတဲ့အရာတူတူကြီးပဲပေါ့နော်ဒီလူတိုင်းအတွက်အရေးကြီးလို့လည်းလေးထားကြတယ်အများကျွန်တော်တို့ထားကြတယ်ပြုပြင်ကြတာပေါ့နော်ဒါပေမဲ့ကန်ဆိုးကျင်တဲ့အခါကျရင်တချို့အချိန်လေးတော်တော်များများတချို့ဆိုရင်လည်းယောဂဒီကြောင့်တခါကလေးလည်းဒီစပင်းကိုပြီးစက်ပေါ်မမှန်တာကြီးကြောင့်ဒီစပင်းကြီးအများကြီးရော့ကုန်တယ်အဲ့ဒါကိုစပင်းကျွတ်တယ်လို့ကျွန်တော်တို့ခေါ်ကြတာပေါ့နော်။ဥပမာ BP ရင်းနဲ့ဖြစ်စီ brush တိုက်ရင်းနဲ့ဖြစ်စီဒီစပင်းကြီးအများကြီးကျွတ်ထွက်လာတဲ့အခါကျရင်ဒါမှမဟုတ်လေသူ့အလိုလိုအိရာထားလိုက်တဲ့အခါမှာခေါင်းမှာစပင်းကြီးကျွတ်ဒီအိရာတွေကိုတွေ့တဲ့အခါဒါမှမဟုတ်လေကိုယ့်အကောင်ပြင်းနဲ့စပင်းပါလာတာကိုကြတိပြုမိတဲ့အခါဆိုရင်တော့သိကြတယ်တခုခုတော့ဒီစပင်းနဲ့ပတ်သက်ပြီးဖြစ်နေပြီ
ဟုတ်ကဲ့ဆရာကြီးဒီစပင်းရဲ့ပုံမှန်ဖြစ်စဉ်လေးကိုနည်းနည်းစပြီးတော့ထပ်ရှင်းပြပေးပါလား
စပင်းကကိုကန်နိုင်ရဲ့အင်ကအရေးပြားရဲ့အင်ကတခုဆိုတဲ့အခါကျတော့ပုံမှန်ကြီးသွားပြီးတော့လှုပ်ရှားနေတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ခေါင်းပေါ်ရှိတဲ့စပင်းလေးကိုကြီးတွက်လိုက်တဲ့အခါမှာစပင်းစုစုပေါင်းတသိန်းနဲ့တသိန်းခွဲကြာဒီတယောက်စီမှာရှိတယ်လို့ဆိုတယ်အဲ့ဒီအထဲထဲမှာ90ရာခိုင်နှုန်းတော့ကတစ်ချိန်လုံးကြီးသွားပြီးတော့ရှည်ထွက်နေတယ်အဲ့လိုရှိရအောင်ကနေရောဒီအဆက်မပြတ်ပေါ့နော်စပင်းတပင်ကရှည်ထွက်နေတာနှစ်နှစ်ကနေ6နှစ်အတွင်းလောက်ထိကြာတယ်။အဲ6နှစ်အဲ့ဒီလောက်ကြာတော့မှရှည်တဲ့ဥစ္စာရက်သွားတယ်။ပြောရမယ်ဆိုရင်အဲ့ဒီစပင်းတပင်ချင်းကအသက်ကြီးသွားတဲ့အခါမှာစပင်းရှည်တာကိုရက်သွားပြီးတော့ resting stage ခေါ်တာပေါ့နော်နားနေတဲ့အခြေကိုတောက်သွားတယ်။အဲ့အဲ့ဒီနားနေတဲ့အချိန်ကနေ2-3လလာနေငယ်တော့နားပြီးအဲ့ဒီစပင်းကအမြစ်ကနေတည်ပြီးတော့ကျွတ်ထွက်သွားတယ်။ပြီးတဲ့အခါကျတော့အမြစ်အပြင်လေးပြန်ပေါ်လာတယ်တခါစပင်းအပြည့်ပြန်ပေါက်လာတာပေါ့နော်ဒါစပင်းတပင်ရဲ့ပုံမှန်ဖြစ်ခင်ပါအဲ့တော့ခုနအစူးစူးအောင်တသိန်းနဲ့တသိန်းခွဲကြာရှိတဲ့စပင်းကြီးထဲမှာဒီနေ့တနေ့ကိုအဲ့လိုမျိုးကျွတ်ထွက်သွားတယ်ခြေရာရက်ပြီးတော့ cycle ပြီးသွားတဲ့စပင်းကဒီနေ့ကို90ရာနေတရားကြာရှိတယ်ခြေရာအတွက်ကြောင့်မို့ဒီနေ့ကို90ရာနေတရားကြာစပင်းကြီးပုံမှန်ကျွတ်ထွက်နေတယ်အဲ့ဒီလောက်ထိကစိုးရင်ကြာမရှိဘူးအဲ့ဒီအရေးကက90ရာနေတရားကြာထက်ပိုများမယ်ပိုလဲစိုးလာမယ်အမှုစပင်းပါလာရမ်းမြန်လာနေဆိုရင်တော့တာမန်တဲ့စပင်းကျွတ်ထွက်နေပြီအဲ့လိုမျိုးဆိုရင်တော့ဆရာဝန်နဲ့တိုင်ပင်ပြပြတင်တာပေါ့
ဟုတ်ကဲ့အခုလိုဒီစပင်းကျွတ်လာပြီဆိုလို့ရှိရင်ဒီဖြစ်ရခြင်းအကြောင်းတွေဆရာအစကပြောခဲ့တဲ့ထဲမှာဒီစပင်းထင်းသိမ့်မှုမှားယွင်းတဲ့အနေအထားနဲ့နောက်ဒီစပင်းကျွတ်တဲ့ယောဂါတွေနဲ့ပတ်သက်နေရှိတယ်ပေါ့နော်အဲ့ဒီခါကျတော့ဒီစပင်းထင်းသိမ့်မှုမှားယွင်းတဲ့အခြေအနေလေးတွေကိုစပြီးတော့ရှင်းပြပေးလို့ရမှာဆရာ
အဲ့ပြောပြမယ်ပြောပြပြီးတော့မှားယွင်းတာကိုဒီခါလေးပဲဟိုမဖြစ်အောင်ဘယ်လိုပြုပြင်မယ်နေတိုင်းမယ်ကာကွယ်မယ်ဆိုတာလေးပါတွဲပြီးတော့ပြောလိုက်မယ်အဲ့တော့ဒီဆိုရင်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်သပင်းဟိုတာအနေနဲ့ပြုပြင်နေလို့ရှိတာပေါ့နော်တနည်းအားဖြင့်ပြုပြင်နေဆိုတာကသပင်းဟိုဟာလိမ့်မယ်တရားလိမ့်မယ်ဆေးဆိုးမယ်အယောင်ချွတ်မယ်အဲ့ဒါတွေပါတာပေါ့တနည်းအားဖြင့်ဆိုရင်သပင်းဟာဓာတုပိဓာပစ္စည်းတွေနဲ့အမြဲတစေထိတွေ့နေတာပေါ့နော်အဲအဲ့ဒီထိတွေ့နေတဲ့ပစ္စည်းတွေမှာသပင်းဆိုးစည်းတွေအယောင်ချဲစည်းတွေအယောင်ချွတ်စည်းတွေကြောင်စည်းတွေကောက်စည်းတွေမျိုးစုံပါတယ်အဲ့တော့အဲ့ဒီစည်းတွေကမှန်မှန်ကန်ကန်အသုံးပြုတတ်ရင်ပြဿနာဖြစ်တာအများကြီးပါတယ်ဒါပေမဲ့မှန်မှန်ကန်ကန်အတုံးမပြုံးမိတဲ့အခါကျရင်သပင်ရဲ့တိဆောက်ပုံဖျက်ဆီးလိုက်လို့ဖြစ်သွားတယ်။အဲဆိုလိုချင်တာသပင်ဖျက်ဆီးသွားတယ်။အဲဒါကြောင့်မို့လို့ဒီလိုပစ္စည်းတွေကိုအတုံးများတာ၊ရမ်းပြင်းတာ၊ကိုယ်သပင်တဲ့ရမ်းပြင်းတာတွေသုံးမိတာ၊ဒါမှမဟုတ်ထားမယ့်အချိန်တဲ့အကြာကြီးသုံးမိတာ၊တစ်ခါဒီမှာလည်းတစ်နေ့တုန်းနှစ်ခါသုံးမိတာ၊ဒါမှမဟုတ်ဖြည့်ဆိုးတဲ့အခါမှာတမျိုးဆိုးပြီးတော့နောက်မကြိုက်လို့ဆိုပြီးတော့တတ်ဆိုးမိတာစသဖြင့်မျိုးစုံရှိတာပေါ့။ဒါကြောင့်မို့လို့ဒါမျိုးတွေသုံးပြီးတော့စပင်းကျန်းနဲ့ကျွတ်လွယ်ပြတ်လာရဆိုရင်အဲဒီခုနအခုသုံးနေတဲ့စပင်းပြုပြင်တဲ့ပစ္စည်းတွေကိုခဏရက်ထားဖို့လိုတယ်ဆိုတာကိုပထမဆုံးပြောချင်ပါတယ
်ဟုတ်ကဲ့တော့နောက်ဟုတ်ကဲ့ကျောင်းပါဆရာ
ကိုကျွန်တော်တို့စပင်းပြစ်တဲ့အခါမှာပြစ်ခံပြီးအမြဲပြစ်ထားတာလိုပုံစံမျိုးဆိုရင်စပင်းအမျိုးကိုမလိန်ထားတာပေါ့နော်ပြီးတော့ဆွဲရှာအားနဲ့ဆွဲဖိအားနဲ့ဆွဲထားတဲ့အတွက်ကြောင့်မလို့အဲ့လိုပုံစံကြီးကစပင်းကျွတ်စီတတ်တယ်အတူတူခေါင်းရဲ့ဘေးဘက်ပေါ့မထင်လို့နေရာစပင်းကပုံကြီးကျွတ်လွယ်တယ်ဒါမှမဟုတ်လို့ကိုယ်ကစပင်းကျွတ်နေတယ်ကျင့်ဆံရအငြင်းจิตတတ်တွေဆိုရင်ပုံစံအပြောင်းလဲလေးလုပ်ပြီးတော့ထားခြင်းနဲ့ပြုပြင်တင်နေ။နောက်ထပ်အဖြစ်များတာတွေကတော့ခေါင်းချော်တာများတာ BP တာများတာ
rush တိုက်တာများတာတွေရတယ်သပင်းကိုပြစ်စီးပြီးတော့အကျုပ်များကြီးတယ်ဗျ။ခေါင်းဆောင်ပြီးတဲ့နောက်မှာ conditioner သုံးရင်ခေါင်းဖိတဲ့အခါပုံသွင်းတဲ့အခါပိုလွယ်တယ်။သပင်းဟာစုနေရင်ပိုပြီးတော့ကျွတ်လွယ်တာကြောင့်အဲဒီခေါင်းဆောင်ပြီးရင်ပုံမှန်နဲ့ကျန်းကျန်းတုတ်တာမျိုးကျန်းကျန်းပြီးတာမျိုးရှောင်သိမ့်ပါတယ်။အဲတချို့ဆိုရှိတယ်ဒီနေ့ကိုအချက်တရားပြီးပြီးရင်သပင်းတန်းနေဆိုပြီးတော့သပင်းရောပြီးတာတွေအများများတယ်အဲ့ဒါကိုမယုံပါနဲ့ဒီသပင်းတော်မှပို့ပြီးတော့ကျွတ်လွယ်သေးတယ်ဗျတကယ်တော့အသွားတုံးတုံးခေါင်းပြည့်အခါမှာအယိုးကျဲကျဲပြီးမျိုးအောင်မှယူချေပြီးတော့အုံပြူးတင်နေချွန်ချွန်ဆိတ်ဆိတ်အလုံးလိုပြီးပြီးမျိုးတွေဆိုရင်သပင်းမျိုးအားနဲ့ပြီးဆောင်ဆိုပြီးတော့သပင်းကိုကျွတ်တတ်တယ်ဒါမှမဟုတ်ခေါင်းပြည့်ရဲ့ပုံစံကောင်းချော်ရဲ့ပုံစံ brush နိုင်တဲ့ပုံစံတွေရလေဒီပုံစံအမားတွေရှိတဲ့အတွက်အဲ့လိုမျိုးအမားတွေနဲ့ဆိုရင်သပင်ကျွတ်တတ်တယ်ဆိုတာကိုပြီးထားခြင်းနဲ့ပြန်ပြီးပြုပြင်လို့ရတာပေါ့နော်နောက်တစ်ခါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီကောင်းချော်ရင်နဲ့ပတ်သက်ပြီးတော့ဘလို့ဘလောက်အချိန်လောက်ရှော့တင်လဲဆရာခုနဗီးဖိတယ်လို့ပေါ့နော်အများကြီးမဖိမရအောင
်အဲ့ဒါကလေဗျပြောရမယ်ဆိုရင်တသက်တကန်းလောက်ပြောလို့ရတယ်ဆိုတော့ဒီနောက်ဥစ္စာတော့လို့ပြောတော့ဒီတယောက်တယောက်ကတော့ပြန်ပြန်ချင်းတော့မတူဘူးပေါ့လေဒီချိန်ကနေ၃နှစ်ဒီတပတ်ကိုရှော့လို့ရတယ်လို့ပဲအကြံဉာဏ်မှတ်ထားလိုက်ရင်ရပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့တော့နောက်
ကျွန်တော်တို့ဇွင်ထိမ့်သိမ့်နဲ့အကြောင်းပြောနေတာပေါ့နော်အဲ့ဒီမှာမျိုးရိုးကြောင့်ဇွင်ထိပ်ပြောင်တာရှိတယ်ဇွင်ကျွတ်တာရှိတယ်အဲ့ဒါတွေရတယ်အဖြစ်များတယ်ဗျအဲ့ဒါကြီးကတော့ဟိုတင်းတင်းမမှန်မှန်တို့လည်းမဟုတ်ဘူးဘာမှရုပ်သုံးတဲ့ပစ္စည်းတွေပြင်းထန်လို့လည်းမဟုတ်ဘူးကိုယ့်ရဲ့မျိုးကြောင့်ဆိုရင်ကျွတ်နေတာပြီးခင်နဲ့ဖခင်နှစ်ဖက်လုံးကဗီဇာကြောင့်ဖြစ်နိုင်တယ်မိန်းမတွေမှာဆိုရင်တော့ထိပ်ပြောင်တာတဲ့သပင်ပါတဲ့ပုံစံမျိုးပိုဖြစ်များတယ်ယောက်ျားတွေမှာဆိုရင်တော့ထိပ်ပြောင်တာမျိုးပိုဖြစ်များတယ်တချို့ဆိုစေကျော်တဲ့အသက်20ကျော်30ကျော်အဲ့ဒီလောက်မိငယ်ကလေးရောဥစားဖြစ်တဲ့လူတွေရှိတယ်အဲ့တော့မျိုးကြောင့်ဒီသပင်ပါတာထိပ်ပြောင်တာတော့ရက်ပြန်တော့လုံးလို့မရဘူးဒါပေမဲ့သပင်တန်နဲ့မီနောက်ဆီဒီလို့ခေါ်တဲ့ဆေးရည်ရှိတယ်ဗျအဲ့ဒါလေးပြန်ပြီးလိမ့်ပြီးရင်တော့သပင်ပါတာကိုတက်တာကြည့်တယ်သပင်တန်တာပေါ့နော်အဲနောက်ယောက်ျားကြီးအတွက်ဆိုရင်ဖီနာစထရိုက်လို့ခေါ်တဲ့ဆေးကိုဖျောင်းနဲ့တိုင်ပင်ပြီးတောက်လို့ရအဲ့ဒါလေးသပင်ကျွတ်တာကိုတက်တာကြည့်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကျမရဲ့စီစဉ်ကိုကိုဝင်းမင်းတင်ဆက်ပေးကြတာပါအခုတော့အပတ်စဉ်စီစဉ်တင်ဆက်ပေးနေကြတိုင်းရင်းသတင်းလွှာကဏ္ဍရောက်ပါပြီအားစင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရတပ်မတော်ကုစလေနဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုကိုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်။ပွဲချင်းပါခွင့်မတောင်းဘဲကရင်အာဂါနီနဲ့အထိမ်းမှအခမ်းအနားကျင်းပလို့ KNU ခေါင်းဆောင်ပိုင်းဖြစ်တဲ့ဗထုမန်းကြီးမောင်အပါဝင်ပွဲချင်းမြောက်ရေးကော်မတီ၅ဦးကိုဟင်္ဒရာခိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်နဲ့လက်ရှိတိုက်ပွဲဝင်နေတဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့တို့တွေ့ဆုံဖို့ချိန်ဆထားကြပေမဲ့အစိုးရဘက်ကအကြောင်းပြချက်မရှိရွှေ့ဆိုင်းလိုက်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူးကြီးနော်ဘူးကပြောပါတယ်ကနဦးကဩဂတ်စ်လဒုတိယပတ်မှာတွေ့ဆုံဖို့သဘောတူထားကြတာပါမြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအန်းပလောင်မျိုးနန်းလူမျိုးရေးတပ်မတော် TNLA ကသတင်းနဲ့ပြန်ကြားရေးတာဝန်ခံပိုမူးမိုင်းအိုက်ကျော်ကလည်းအဆိုပါတွေ့ဆုံမှုဟာနှစ်ဦးနှစ်ဖက်တွေ့ဆုံမှုဆန္ဒရှိခြင်းဖြစ်ကြောင်းလက်ရှိအချိန်ထိတော့အစိုးရတပ်မတော်ကတိကျတဲ့ရက်ချိန်မျိုးမပေးသေးကြောင်းရက်ချိန်တိတိကျကျနဲ့ကမ်းလှမ်းတာမျိုးလည်းမရှိသေးကြောင်းပြောပါတယ်ဦးသိန်းစိန်အစိုးရခေတ်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်မျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန့် MNDAA နဲ့ရခိုင်တပ်မတော် AA တို့ကိုငြိမ်းချမ်းရေးလက်ခံဆွေးနွေးမှာမဟုတ်ပဲလက်နက်ပဲချရမယ်လို့ပြောကြားထားပေမဲ့တရုတ်အစိုးရကြောက်ဝင်ပေးမှုကြောင့်ဒေါန်ဆန်းစုကြည်အစိုးရခေတ်မှာတွေ့ဆုံမှုတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ်
။ ERB တိုင်းဟင်းဒါမြို့နယ်မှာကရင်အာဆာနေနဲ့အခမ်းအနားဦးဆောင်ခြင်းပတ်သူ၅ဦးကိုပွဲချင်းပါခွင့်မတောင်းခံတဲ့အတွက်ရက်ကျေးဥပဒေပုံမှန်27နဲ့အမှုဖွင့်တရားစွဲဆိုသွားမယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးမျိုးအောင်ကပြောကြားလိုက်ပါတယ်။အဲ့ဒီတရားစွဲဆိုခံရမဲ့သူ၅ဦးထဲမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စည်းရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်မျိုးတအစီယုံကောင်းဆောင်ပိုင်းတူဦးဖြစ်တဲ့ပတိုလ်မန်းငိမ့်မောင်လည်းပါဝင်ပါတယ်။ အခုလိုဖြစ်ပွားတာဟာပြည်ထောင်စုမပြိုကွဲရေးအတွက်အမျိုးသားပြန်နဲ့တင်းမြဲရေးကိုထိခိုက်စေနိုင်တယ်လို့ဗတ္တမန်းကြီးမောင်ကပြောပါတယ်။ဩဂုတ်လ၁၂ရက်နေ့ကကရင်မျိုးသားတော်လှန်ရေးကောင်းဆောင်စောပဦးကြီးကြဆုံးတဲ့နေ့ဖြစ်တဲ့ကရင်အာဇာနည်နေ့အခမ်းအနားကိုကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့အပြင်တနင်္သာရီတိုင်းပဲခူးတိုင်းနဲ့ ERB တိုင်းဒေသကြီးတို့မှာအတီးတီးကျင်းပကြပါတယ်။ဒီအကြောင်းကိုတရင်ဆောင်ပါကန္တမှာလည်းဆက်လက်နားဆင်ရမှာဖြစ်ပါတယ်။
ရင်နံယိုစိတ်မှုလို့ယူဆရတဲ့မြင့်ရင်အယောင်ပြောင်းလဲစီးစစ်မှုကျေပြန့်လာနေပြီးရင်နေတတဝါတွေတည်ဆုံးနေတာကြောင့်ဝိုင်းရဲအတွက်ငါးဖန်းစားနေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်နဲ့မြေပုံမြို့နယ်ကဒေသခံတွေကစိုးရိမ်နေကြပါတယ်။ဩဂတ်လ10ရက်နေ့ကစပြီးဖြစ်ပွားလာတဲ့တန်ဆိုင်မြင့်ရင်အယောင်ပြောင်းလဲစီးစစ်မှုတွေဟာငါးတွေတည်ဆုံးလာတဲ့အကြောင်းအိမ်မွေးတရိတ်ဆန်တွေကိုလည်းထိခိုက်လာမှာကိုစိုးရိမ်နေကြတာပါ။အခုလိုအယောင်ပြောင်းလဲစီးစစ်နေတာဟာရင်နံယိုဖိတ်မှုမဟုတ်ဘူးလို့မျက်စက်နဲ့စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပေမဲ့လူမှုအသင်းအဖွဲ့ကတက်ခွဲစမ်းတက်ချက်အရမြစ်ရည်ထဲမှာစီပါဝင်မှုတွေ့ရှိထားလို့မကြာခင်တရင်ထုတ်ပြန်ဖို့စီစဉ်နေတယ်လို့လည်းလူမှုအသင်းအဖွဲ့ကပုဂ္ဂိုလ်တဦးကပြောပါတယ်
။မွန်ပြည်နယ်လက်မိုင်းမြို့နဲ့အနီးတစ်ဝိုက်ကျေးရွာတွေကိုလမ်းမီးခအတွက်တိုင်အင်ကို9,000နီးပါးတိုးကောက်ခံနေမှုကိုလက်မခံနိုင်လို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရထံကိုပါအစဉ်စဉ်တင်ပြတောင်းဆိုသွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကလမ်းမီခတအိမ်ကိုလက်စင်ကြီးကြက်ငွေ4,250ကျပ်နဲ့ဝန်ဆောင်ခကျပ်900မပေးရဖို့အတွက်အချက်9ချက်ပါတောင်းဆိုချက်ကိုရွာသူရွာသားတွေကစုပေါင်းတောင်းဆိုကြတာပါလမ်းမီအတွက်လက်စင်ကြီးနဲ့ဝန်ဆောင်ခပေးဆောင်ရမယ်ဆိုရင်စော်တမ်းမြန်မာ development SMD လက်စင်မီထုတ်လုပ်ဖြန့်ဖြူးရေးကုမ္ပဏီကလမိုင်းမျိုးနဲ့အနည်းအနာကအင်ချီ13,500ကျော်ရှိတဲ့ကျေးရွာအုပ်စု5ခုမှတင်ဒီချာလာစီငွေကြက်3,640ကျော်ကောက်ယူရရှိသွားမှာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်
။မြောက်ပိုင်းမဟာမိတ်နဲ့အစိုးရတပ်မတော်အကြားမြောက်ပိုင်းမဟာမိတ်နဲ့ RCSS SSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီတို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကုတ်ခိုင်မြို့နယ်နဲ့နမ့်တူမြို့နယ်ထဲကဒေတာခံရကနန်းဟာနေရက်ကနေတင်းရှောင်နေကြရပါတယ်။ဩဂတ်လ14ရက်နေ့က RCSS နဲ့ TNLA တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်နမ့်တူမြို့နယ်ပန်လုံကျေးရွာအုပ်စုဝင်ကျေးရွာရှိရွာကလူပေါင်း900ကျော်ဟာတီဘောမြို့နယ်နမ့်တူမြို့ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဇူလိုင်လကစပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေလို့လေယာဉ်လုပ်ငန်းမလုပ်နိုင်ပဲစစ်ဘက်တိမ်းရှောင်နေရတယ်လို့ရွာတကြီးဆိုင်လူကပြောပါတယ်။ဩဂတ်လ12ရက်နေ့ကနေ14ရက်နေ့အထိနေ့တိုင်းလိုလိုအစိုးရတပ်မတော်တပ်မ11166တို့နဲ့မြောက်ပိုင်းတပ်ပဝင်တွေဖြစ်ကြတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တအံမျိုးတလွတ်မြောက်ရေးတပ်မတော် TNLA ကိုကန့်တပ်မတော် MNDAA တို့တိုက်ပွဲဖြစ်ပွားခဲ့လို့မုံဝန်ဒေတာတမနေဒေတာကဒေတာခံရကနန်းကလည်းနေရက်ကနေထွက်ပြေးနေကြရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဩဂတ်စ်လ12ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေကိုမွန်နဲ့ကရင်ပြည်နယ်ရန်ကုန်ပဲခူးနဲ့အေရဝတီတိုင်းအတွင်းကရင်လူမျိုးတွေနေထိုင်တဲ့နေရာတွေမှာအသီးသီးကျင်းပပြီးမဲ့အေရဝတီတိုင်းဒေသကြီးအတွင်းမှာတော့ခွင့်ပြုချက်မရပဲကျင်းပရဲဆိုပြီးအာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်လူထုရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရခင်မှာဒီလိုမျိုးဖြစ်တင်ပါသလားမိကလျာမွန်ကစူးစီးတင်ဆက်ထားပါတ
ယ်။မြမငင်းချမ်းရေးချီနေကိုပြသချင်လို့ကရင်အာဇာနည်နေ့ကျင်းပရတာဖြစ်တယ်လို့ KNU ရဲ့မြို့နယ်စီယုံရေးမှူးတူဖြစ်တဲ့စောအေဒါကပြောပါတယ်
။အမျိုးသားကောင်းဆောင်ရဲ့ဆက်တက်လာတဲ့နိုင်ငံရေးစူးစမ်းဆောင်ရွက်မှုတွေကိုသိကြတဲ့ပိုက်ပါတယ်။နောက်တစ်ပိုက်ကျတော့ကျွန်တော်တို့ကရင်လူမျိုးတွေဟာမြမပြည်မှာတကယ်ကိုငင်းချမ်းရေးလို့ရှိတဲ့အစ်မဖြစ်ကြောင်းလည်းပြသပေးချင်တယ်ဒီကနှစ်ချက်ပါပါတယ်ခင်ဗျာ။
မွန်ပြည်နယ်တံကြားမှာကျင်းပတဲ့ကရင်အာဇာနည်နေ့ကိုမွန်ပြည်နယ်အစိုးရကိုယ်စားလှယ်တွေတက်ရောက်အားပေးပေမယ်အေရဝတီတိုင်းဟင်္သာရမြို့မှာတော့ခွင့်ပြုချက်မတောင်းပဲပွဲကျင်းပတဲ့ဆိုပြီးမြို့နယ်အာဏာပိုင်ကကရင်အာဇာနည်နေ့ပွဲဥဆောင်ကျင်းပတဲ့သူ5ဦးကိုတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုတဲ့အထဲမှာပါဝင်တဲ့တိုင်းငံလုံးပြစ်ခတ်ရဆယ်ရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ရဲ့ထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့ဘဒိုမန်းကြီးမောင်ကတိုင်းရင်းသားစီလုံးညီညွတ်ရေးလမ်းစဉ်နဲ့မလျော်ကံမှုလို့ပြောပါတယ်
။လူမျိုးတစ်မျိုးရဲ့ကိုယ်မြတ်ထားတဲ့တာဝန်ထားတဲ့နေထိုးခြင်းကြောင့်ဝိပီပေါ်လာတာဒီမှာမှအပြောမျိုးရှိရကြတယ်။အစ်မတာမှကျင်းပါတဲ့သဘောထားဖြစ်ဒီတည်တည်းအခုကျွန်တော်ပြောလိုက်တဲ့ဒီတစ်မျိုးသားလုံးကကြာပြီ။ကျန်တဲ့တိုင်းရင်းသားတွေလည်းကြာပြီ။အဲ့တော့ကျွန်တော်တိုင်းသားစီလုံးညီညွတ်ရေးကိုတည်ဆောက်နေတဲ့ဒီလိုအရေးကြီးတဲ့ကာလမှာဒီလိုပြုတ်မှုပေါ်ရမှုကအစ်မတာမှမလျော်ကံတဲ့ကိစ္စဖြစ်တယ်။တနည်းအားဖြင့်အစ်တိုင်းဂျိုင်းတိုင်းနဲ့လှုပ်ရဖြစ်တယ်။
အဲ့ခန္ဓာမှာကရင်အာဇာနည်ခေါင်းဆောင်များကိုဂုံပြုလေးပြုတာတွေလမ်းထုတ်ပန်းခွေချတာတွေကရင်အာဇာနည်ပုဂ္ဂိုလ်များအကြောင်းဟောပြောတာတွေလက်ရှိငြိမ်းချမ်းရေးဖြစ်စဉ်အကြောင်းရှင်းပြတာတွေပြုလုပ်ခဲ့ပါတယ်။ KNU တက္ကသိုလ်ငါးမှာကျင်းပတဲ့ကရင်အမျိုးသားအာဇာနည်နေ့ကိုစိတ်ရပြခန္ဓာနဲ့မပြုတ်လို့ဖို့ကရင်ပြည်နယ်ဆိုရလက်ဆက်ရေးရလုံခြုံရေးဝန်ကြီးကတားမိခဲ့ပြီးမယ်အောင်မြင်စွာကျင်းပသွားပါတယ်။အဲ့ဒီအခြေအနေကိုကရင်သတင်းဌာနအေဒီတာချုပ်နမ်ဖောကီကအခုလိုပြောပါတယ်
။အရာတိုင်းမှာလုပ်တဲ့ပွဲကိုပေါ့နော်။အတားအဆီးကပိတ်ပင်ရင်လည်းဘာမှမပြောဘဲနဲ့ဒီတိုင်းမထားလိုက်ပြီးတော့အခုပွဲပြီးတဲ့အခါကျတော့ဒီဥဆောင်တဲ့သူတွေကိုပေါ့။တရားစွဲမယ်ဆိုတာမျိုးတော့အချင်းချင်းလောဆယ်ကြားရတာပေါ့နော်။ဒါပေမဲ့နေရာတိုင်းမှာတော့သူ့အတူတိုင်းရင်းစိတ်ကြီးဆိုလည်းသူကသူလုပ်ဆောင်လို့ပြီးသွားတယ်။ CNU တို့ထင်ချက်ရနေနေဆိုလည်းတားဆီးလို့မရဘူး။အဲ့မှာကျတော့လည်းကိုအောင်မှုပြီးသွားတာပေါ့နော်။ဒီလိုမျိုးကြားတဲ့နေရာမှာတော့လည်းပြီးသွားပြီမဲ့လည်းနောက်ဆက်တွဲကတော့ပဲပြီးသွားလို့အေးဒီစီရောဖြစ်နေသေးဘူးလို့ပြောလို့ရတာပေါ့
1950ပြည့်နှစ်ဩဂုတ်လ12ရက်မှာခရီးတော်နိုင်ရေးဖခင် KNU ဥက္ကဋ္ဌဟောင်းစောဘဦးကြီးကြဆုံတဲ့နေ့ကိုဆွဲပြုပြီးကရင်မျိုးသားအာဇာနည်နေ့အဖြစ်ကရင်လူမျိုးတွေကသတ်မှတ်ထားတာဖြစ်ပါတယ်ရှင
်ဆက်ပြီးတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တောင်သူလယ်သမားသမဂ္ဂတစ်ခုပေါ်ထွက်လာဖို့နဲ့အပိနိတ်ခံနေရတဲ့တောင်သူလယ်သမားတွေအရေးတွေကိုထိထိရောက်ရောက်ပါဝင်ကူညီနိုင်ဖို့အတွက်မျိုးနယ်ပေါင်းစုံကလယ်သမားကိုယ်စားလှယ်တွေတွဲဆုံဆွေးနွေးပြီးတောင်သူလယ်သမားသမဂ္ဂကိုအင်္ဂါနေ့ကဖွဲ့စည်းလိုက်ပါတယ်။တောင်သူလယ်သမားတွေဘာအခက်အခဲတွေရှိလို့တောင်သူလယ်သမားသမဂ္ဂဖွဲ့စည်းရပါသလဲ။ဖွဲ့စည်းရခြင်းနဲ့အကြောင်းရင်းကိုသိရှိရအောင်ကိုမောင်အေးကစူးစီးတင်ဆက်ပေးထားပါတယ်
။ညီလာခံကိုဩဂုတ်လ12ရက်ကနေ14ရက်နေ့ထိစိုက်တွေမြို့အလိုတော်ပြေပုံတော်ကြီးကျောက်ကဓမ္မယုံမှာကျမ်းပခဲ့တာဖြစ်ပြီးမျိုးနယ်ပေါင်းစုံကကိုယ်စားလှယ်တွေနဲ့လေလာသူတွေအပေါင်းအောင်အားနှရာခန့်တို့ကရခိုင်တောက်သူလေသမသမဂ္ဂကိုဖွဲ့စည်းလိုက်တာပါဒီသမဂ္ဂဟာတောက်သူလေသမတို့ရဲ့ဘဝကိုမြင့်တင်ဖို့ဖြစ်တယ်လို့တောက်သူလေသမသမဂ္ဂတာဝန်ခံအတွင်းရေးမှုကိုကျော်စင်ကအခုလိုပြောပါတယ်
တောက်သူလေသမတို့ရဲ့လူမျိုးကိုကြည့်တော့ကျွန်တော်မြင့်တင်အောင်ပြသမယ်ဆိုတဲ့အချက်ပေါ့အဲမြင့်တင်မယ်ပေါ့အချက်ကတော့ကျွန်တော်တို့မှာလုံဝင်စီတွေကအများကြီးပဲ
ကြောက်တော်မျိုးနေသဝန်ကိုက်ကြည့်ရကလေသမတို့ကတော့ကြောက်တော်အခြေစိုက်တန်ရတစ်ခုကလင်းမြေပြင်ယူခံထားရတဲ့ဒေသခံလေသမတို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်လေပြင်ခံထားရတဲ့လေသမတွေကတော့လေမရမေပေါ့အဲ့ဒီလေပေါ့ပြင်လေပြီးတော့လေကျန်တဲ့လူကြတယ်ဒါပေမဲ့လေပတ်စင်လေးကမရောက်သေးဘူးလေနဲ့ငါတို့ဒီကမှတွေကတော့တောက်ဝနေရတော့တော့တင်မကြည့်ဘူးသူတို့ရဲ့လေလေးမရှိတော့ဘူးဆိုတော့တချို့ဆိုအိုမင်းအင်းမဖြစ်သွားတယ
်ဆောင်းရှုံးနေတဲ့ရခိုင်တောက်သူလေသမတို့ရဲ့ခေါင်းရိပ်ကိုအခုဖွင့်စေလိုက်တဲ့သမကအနေနဲ့ဥပဒေနဲ့အညီအကာအကွယ်ပေးသွားမယ်လို့ကိုကျော်စံကစပြောပါတယ်
။တမကကျတဲ့လောကမှာလုံဝင်စီလို့ရှိတယ်လို့အစိုးရနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ပြောင်းရမယ်လုံဝင်စီလို့လည်းရှိပါတယ်။အစိုးရနဲ့တိောက်တဲ့လုံဝင်စီဖြစ်မှာဆိုရင်အစီအစဉ်ကျွန်တော်တို့ဒီစိတ်ပင်ကန္တာတို့ဒီဖွံ့ဖြိုးကန္တာတို့မှာပြည်ထောင်တောင်းပြီးလေသမားတွေကအဆင်မပြေရလို့ရှိတယ်။အဲ့ဒီအဆင်မပြေရဘူးကျွန်တော်တို့ကဥပဒေအကြောင်းနဲ့အညီကျွန်တော်တို့ပန်းပို့နေအောင်ဆိုတဲ့
1986ခုကနေအခုအထိစိုက်တဲ့သိမ့်စိမြင်နဲ့စီးပွားရေးသမားတွေပဇွန်မွေးမြူဖို့သိမ့်ယူတာရခိုင်ပြည်မှာလေဧကဘောက်9သိန်းကျော်ရှိပြီးလေသမားတွေဟာလေပိုင်ဆောင်ဘဝကနေအလုံးသမားဘဝကိုကြားရောက်ခဲ့ရသလိုရခိုင်ပြည်နယ်လွှတ်တော်ကလေရမင်းသိမ့်စိခံရမှုတွေကိုကော်မတီဖွဲ့ပြီးဖြေရှင်းနေပေမဲ့ဦးသိစဉ်အစိုးရလက်ထက်ကတိုက်ကြမှု1100ကျော်ထက်ကလေရကျော်ကိုသာဖြေရှင်းနိုင်ခဲ့ပြီးအခုအစိုးရလက်ထက်မှာလေတိုက်ကြမှု600ကျော်ထက်က120ကိုသာဖြေရှင်းနိုင်ခဲ့တယ်လို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်အမဲဦးအောင်ဝန်းကရခိုင်တောက်သူလေသမသမကညီလာခံမှာပြောဆိုခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အစိုးရတပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတို့တွေ့ဆုံဖို့ပြင်ဆင်ထားမှုအကြောင်းပြချက်မရှိဘဲအစိုးရဘက်ကရွှေ့ဆိုင်းလိုက်ပါတယ်ပွဲချင်းပတ်ခွင့်မတောင်းဘဲကရင်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကျင်းပလို့ KNU ကောင်းဆောင်တပိုင်းဖြစ်တဲ့ဗဒုမန်းကြီးမအပါဝင်ပွဲဖြစ်မြောက်ရေးကော်မတီ၅ဦးကိုဟင်းတဒခရိုင်မှုကတရားစွဲဆိုမယ်လို့ပြောကြားလိုက်ပါတယ်
ဆရာရှင်တွေအခုနားဆင်နေကြကြရတာကတော့နေဆက်ဒေတာနဲ့လွတ်လပ်တဲ့တိုင်းရင်းသတင်းသမားတွေကနေအပတ်စဉ်တင်ဆက်ပြီးသွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ VOE မြန်မာပိုင်းကတောက်ကြနေမနက်ခင်းစီစဉ်ကိုဆက်ပြီးတော့တန်လှည့်နေပါတယ်။ VOE ကိုအီးမေးလ်ကနေတစ်ဆင့်ဝေဖန်ကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုလို့ရှိရင် VOE email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။စင်ပါပွေးစီသူတွေဟာသမရသည့်ရွေးချယ်ဖို့အတွက်မကြသေးရင်ကပဲမဲထည့်ခဲ့ကြပါတယ်။အာနာယဇန်နူ PF ပါတီကလက်ရှိသမရ Emerson Mnangagwa ဟာဇူလိုင်လ30ရွေးကောက်ပွဲမှာက Kapi and Nayaka Hello, Sambabu Yuka Boy Commission got Pilbari, Tabime, a Daikan Rigaro, May Yala Driha, Matamari Adre, Jundoma, Pishambo, Saint Kogabari. D. Yuka Boyha, Nampin and Nangayin, a Seaway Seaman Kangwe Mushinire, Sambabu Nanga, Democracy Pione Lazibu Dre, the Mainwin, a Quenlan County at Pinibari. ရွေးကောက်ပွဲမတိုင်ခင်ကာလမှာစိန်ခေါ်မှုတွေရှိနေပေမဲ့ပိုးပြီးကောင်းတဲ့အနာဂတ်ရဖို့အတွက်စင်ဘာဘွေနိုင်ငံသားအများပြားဟာမျှော်လင့်တကြီးနဲ့မဲလာထည့်ခဲ့ကြတာပါရွေးကောက်ပွဲကျင်းပတဲ့နေ့ကညင်းညင်းချမ်းချမ်းရှိတယ်လို့နိုင်ငံတကာလေ့လာသူတွေကပြောပေမဲ့လည်းရွေးကောက်ပွဲပြီးတဲ့နောက်တနေ့မှာပဲမမျှော်လင့်ပဲအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးလုံခြုံရေးရဲတွေကဆန္ဒပြသူတွေကို American Piran Suga, Jigwe, Wanaya Jone, Zimbabwe Mashi, Badi Alunga, Gonsangene, Drugo Taukan, Bambu Duri, Ninele, Ninjansa, Lukan Jabu, Panjali Bari. Shuiko Puejala, a Bizango, Punin, Nindaza, Taukan, B Melu, Zimbabwe, Shuiko Pu, Commissionani, Kiri, Bila Dadre, American Gatuzo, like Jone, Ninja Yung Pioquia, Head and New York, Pio Bari. ရွေးကောက်ပွဲတစ်ခုလုံးတက်ချုံပြီးပြည်စုံနဲ့ဆန်းစစ်မှုရရှိဖို့အတွက်အမေရိကန်နိုင်ငံကကိုယ့်ရဲ့လေလာရေးအဖွဲ့တွေနိုင်ငံတကာလေလာရေးအဖွဲ့တွေဒေသရင်းလေလာရေးအဖွဲ့တွေကနေကောက်ယူထားတဲ့အချက်လက်တွေအားလုံးကိုပြန်ပြီးစစ်ဆေးနေတာပါ။ပါဝင်တဲ့အဖွဲ့အားလုံးနဲ့ပြည်သူတွေအနေနဲ့လည်းဘယ်လိုမတူကွဲပြားမှုမျိုးကိုမဆိုငြိမ်းချမ်းစွာရှင်ဆိုင်ဖို့နဲ့တည်ဝင်လမ်းကြောင်းတွေ tabi, shonduga nale lakamu shibu. American piransuga abe ni medu le piobare. Zimbabwe suane piduri nene. Akuti, lua ni zepite. Jugabwe sanya, nangae sanya, siwae ne lukwe sanya, pupin pionle iri. Bibi zami edre. Joban ni ajema. American piransuga, Zimbabwe ne, letwe bi sanya jigu. Uza bibi, lo sauni raba.
Megan Soya ya dabora mieni go tempia lo piba bi.
Terasa ni aku nasi ngaya ragaro American Soya ya dabora mieni apa piro VOA abom hujang ti pelu balik niya. VOA ni mawai ngat tau cani mana kensi tu jenis apa piro tante ni balik. Guru nostonya nengeraga train cincuku kuzawin lagi cinya bi balik.
Today, media reports that President Donald Trump may have attacked Pakistan over Tangjian in China. American officials are saying that the media has taken the time to inform the Tangjian that the Chinese government is planning to attack the Tangjian government. The media has also reported that the Tangjian government is planning to attack the Tangjian government. The media has also reported that the Tangjian government is planning to attack the Tangjian government. The media has also reported that the Tangjian government is planning to attack the จะขั้นพินัยเยี่ยตัวพูดที่ทารุณโลดเดชสงสารสิ่งที่คอมมิชชั่นอ่ะตัวเรื่องลงงานฮะจะส่งที่ยาวกูพิจิตรช่องชาวบุ้มหัวเจ้าคอมมิชชั่นกุฏากาจัดอภิรินิมาพิจารณาคอมมิชชั่นลงงานสิ่งนี้ลงงานตามวันตามมาเฉดเจ้าในปีประมาณจิ้มปาร์ดเรื่องราวเช่นเรื่องมาเรื่องลูกพิจารณาตัวกันแล้วคอมมิชชั่นเสียงขนาดนี้จะพิจารณาดูที่เรื่องมาในงานวันตามมาสิ่งกูติมพิจารณามาพิจารณ์เนี่ยมาจังวิฮะอเมริกันดอลลาร์เนี่ยเล่ๆมาจัดอภิรินิกาสิบเอ็ด DNT yang ni barai di sini kita tinggi muda boleh bangga dollar lihat anti juga tu yang cakap begitu apa ni? Yang mana engkau tu mungkin apa yang bawa muli negeri malai tuan cini lagu hantar mesi singo Facebook lumu kunci komedi juga perlu ni nama macam tu yang lepas ni Facebook ada sih mungkin ada apa yang bawa anglo sangat rajau. Yang mana engkau maruin jari apa culu ni campur muli bosu tu aja kerelo Amerika ni cecah belum pada ni maji tarah barai.
Nasanya, nengen kita dengan cincu kuku zaman nengah cinya kita pibar. Kena, aku menepai season tolo ini muka dokumenter pibar. Tama saya engineer kita Dave Magnus pibar. View ye, menepai memandu apa dah season ini, aku menepai cawan kita korona hiti sebiji tolo ni pibar. Aku view nasanya ada dua jenis ni pibar. Cuma cawan ni mah.
This program has come to you from the Voice of America, Washington.